ကရင်ပြည်နယ်မြိုင်ကလေးမြို့မှာသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတယောက်ကိုရဲတပ်ဖွဲ့ကအင်အားသုံးပြီးတော့ဖမ်းဖို့ကြိုးစားခဲ့တဲ့အပေါ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားတဲ့အဖွဲ့တွေစုပေါင်းထားတဲ့ကွန်ရက်ကရှုတ်ချကံွက်လိုက်ပါတယ်။ NLD အစိုးရအနေနဲ့ဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးနိုင်ငံသားတို့ရဲ့အခွင့်အရေးတွေပေါ်အတိမတ်ပြုတန်ဖိုးထားလေးစ ကရင်ပြည်နယ်ဖားကတ်ကျေးရွာနှကုံးရွာမှာကရင်ပြည်နယ်မြန်ကလေးကျောင်းမီးသွေးဆက်ရုပ်အနီးတစ်ဝိုက်မှာရှိတဲ့ကျေးရွာ30ရဲ့ဝင်းကျင်ကရေတွေအယောင်ပြောင်းသွားတဲ့အတွက်ကရင်ရိုးရာဒလစ်အရာဆူတောင်းပွဲမှာတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေအပါအဝင်ဒေသခံတွေနဲ့တန်ဃာတော်တွေရက်မိရက်ဖတွေစုဝေးပြီးတော့ဆူတောင်းပွဲကျင်းပခဲ့ကြတာပါဒီပေါ်မှာတော့ကရင်ပြည်နယ်ဖအံမြို့ကမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေအစိုးရရဲ့လှုပ်ဆောင်ချက်အပေါ်ပုံကန့်ကျင်လာအောင်အများပြည်သူထိတ်လန့်အောင်သတင်းမှကောလာဟာလာဖြန့်ချီတယ်ဆိုတဲ့ဆွဲချက်ရာဇသက်ကြီးပုံမှန်905ခါခွေးနဲ့ဖန်မြို့တရားရုံးမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူကိုစောတာဖိုးကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်မတ်လ6ရက်နေ့ညမှာတော့ကရင်ပြည်နယ်မြိုင်ကလေးရဲစခန်းနဲ့ဖန်ရဲစခန်းကရဲတပ်ဖွဲ့ဝင်တွေကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူကိုစောတာဖိုးရဲ့အိမ်ကိုညဘက်ဝင်စီးနေပြီးတော့ဖမ်းဆီးဖို့ကြိုးစားခဲ့ပေမဲ့ကိုစောတာဖိုးခီးလွန်နေလို့မိသားစုတွေကိုပဲစစ်ဆေးခဲ့ပါတယ်ဒီလိုမျိုးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတယောက်ကိုရဲကနေအင်အားသုံးဖမ်းဆီးနေတဲ့အခြေအနေပေါ်မှာတော့ဒါဟာနိုင်ငံသားတို့ရဲ့အခွင့်အရေးဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းတွေကိုချိုးဖောက်ရကြတယ်ဆိုပြီးဒီကနေ့မတ်လ9ရက်နေ့ရက်စွဲနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားနေတဲ့အဖွဲ့တွေစုပေါင်းထားတဲ့တန်လွင်မြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကပြင်းထန်စွာရှုံချကြောင်းသဘောထားထုတ်ပြန်ပါတယ်။တန်လွင်မြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ရဲ့အဖွဲ့ဝင်ကိုစောလင်းစိန်က VOA ကိုအခြေအနေခုလိုရှင်းပြပါတယ်
။ဖာမျိုးနယ်ဒီမန်ကလေးပြည်နယ်မြေဆိုင်ကအကြောင်းမီသွေးလောင်စာအသုံးပြုနေတဲ့တစ်နှစ်လောက်ရှိပြီခင်ဗျ။အဲ့ဒီဒီနှစ်မှာဆိုရင်ရေ27ရောက်ပေါင်းအဲ့ဒီပတ်လည်မှာရှိတဲ့မန်ကလေးပြည်နယ်မြေဆိုင်ကိုပတ်လည်မှာရှိတဲ့ကျောင်း28ရောက်နေပြီးတော့မှရေတွေမဲလာတဲ့အခါမှာဒီတာခံနေတဲ့ဒီတာခံမှာရှိရဆရာတော်တွေပူပေါင်းပြီးတော့မှဆူတောင်းပွဲတွေတစ်ခုကိုဒီ2020 January 28ရက်နေ့မှာပြုလုပ်ခဲ့တယ်ခင်ဗျအဲ့ဒီဆူတောင်းပွဲမှာသောတာပိုးအနေနဲ့ဒီမီဒီယာတွေမှာဖြေကြားတဲ့အခါမျိုးတွေမှာအဖြေကြားတာမျိုးတွေလုပ်ခဲ့တယ်ခင်ဗျအဲ့ဒီကျွန်တော်အနေနဲ့သုံးသပ်တာတော့အဲ့ဒီဖြေကြားချက်တွေအပေါ်မှာဒီအစိုးရအနေနဲ့ဒီနိုင်ငံတော်ကိုအကြီးအကျယ်ပြတ်စီတယ်ဆိုပြီးတော့အဲ့ဒီအထင်မြင်ချက်ကြောင့်လို့ပြဆွဲရလို့တော့ကျွန်တော်တို့အနေနဲ့သုံးသက်တယ်ခင်ဗျာဟုတ
်ပြည်သူကနေရွေးချယ်တဲ့ NLD အရသာအစိုးရလက်ထက်မှာတော့အရင်အစိုးရခေတ်တုန်းကလို့နိုင်ငံသားတဦးကိုအင်အားသုံးလျှောက်တခင်ဖမ်းဆီးဖို့ကြိုးစားတဲ့လုပ်ရဟာမလုပ်တဲ့ကြောင့်နဲ့ကိုစောတာဖိုးကိုဖအံထွေအုပ်ကနေတရားစွဲဆိုမှုကိုအမြန်ဆုံးရုပ်သိမ်းပေးဖို့ကိုလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတောင်းဆိုကြောင်းတာလွေမြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကကိုစောလင်းစိန်ကပြောပါတယ
်အခုဒီလိုမျိုးလှုပ်ဆောင်နေရသည်ပြည်သူရွေးချယ်တဲ့အစိုးရဖြစ်တယ်လို့ကျွန်တော်တို့အနေနဲ့တော့မထင်ဘူးပေါ့နော်ဟုတ်ဒီဟာဒီလိုလှုပ်ဆောင်ခြင်းကြောင့်အစိုးရဟာဟိုအရင်ရဲ့အာဏာရှင်အစိုးရပုံစံအတိုင်းပဲဆက်ပြီးတော့ဖြစ်နေတယ်လို့ပဲကျွန်တော်တို့အနေနဲ့သုံးသပ်တယ်ခင်ဗျာဟုတ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီ Federal Democracy နိုင်ငံကြီးအဖွံ့ဖြိုးရေးလုပ်ငန်းနဲ့ပေါ့နော်ဒီငြိမ်းချမ်းရေးလုပ်ငန်းစီမှာတောင်းတင်ငံပါဝင်နေတဲ့ဒီသွားပတ်ဝန်းကျင်ထိန်းသိမ်းကောက်ွယ်မြစ်တည်ရေးလုပ်ငန်းမှာတက်ကြွလှုပ်ရှားတဲ့ဆော့တာဘုတ်ပေါ်မှာတရားစွဲမှုကိုဖျက်သိမ်းပေးဖို့မပြုတ်လို့ဖို့ပေါ့နော်အစိုးရအနေနဲ့ဒေတာကန်ရဲ့အခွင့်အရေးဌာနတိုင်းတိုင်းရဲ့အခွင့်အရေးပြီးတော့ဒီဒီမိုကရေစီရဲ့စံချိန်စံညွှန်းတွေကိုအတိမတ်ပြုလေးစားဖို့ပေါ့နော်ပြီးခဲ့ခါကျတော့ဒီမြန်မာနိုင်ငံရဲ့တွားနေတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်လေးပြီးတော့အမျိုးသားပြန်လည်တည်မြဲရေးနဲ့ဒီဒီမိုကရေစီတည်ဆောက်ရေးကဏ္ဍမှာပေါ့နော်ဒီအစိုးရအနေနဲ့ဒီလိုမျိုးဟိုတက်ကြွလှုပ်ရှားသူတွေမတရားတဲ့ဥပဒေမျိုးမျိုးနဲ့ဟိုဖမ်းဆီးအရေးယူဖို့ဆောင်ရွက်နေရဟာရှေ့ဆက်သွားမဲ့လုပ်ငန်းစဉ်တွေပေါ်မှာပေါ့နော်အများကြီးအဟန့်တားဖြစ်စီတယ်လို့ကျွန်တော်အနေနဲ့တောင်းဆိုရအောင်ဟု
တ်2020ပြည့်နှစ်ရွေးကောက်ပွဲနီးကပ်လာချိန်မှာမလိုလားတဲ့လူမျိုးရေးပြိပခါတွေလူခွေချိုးဖောက်မှုတွေမလုပ်ဖို့အပါအဝင်ဒီမိုကရေစီစံနှုန်းတွေကိုအတိအမှတ်ပြုတန်မိုးထားလေးစားပေးဖို့တိုက်တွန်းကြောင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေစုပေါင်းထားတဲ့တန်လွင်ကွန်ရက်ကသဘောထားကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်ရှင်